Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသားရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုက်တိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်။ကျွန်မနှောင်းလာပါဒီမနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုစုံမှုကြောင့်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းလူဟန်စ်ပြည်နယ်မှာရုရှားတို့အနိုင်ရပြီလို့ရုရှားသမ္မတကကြေညာပါတယ်။ဆီယနာဒိန်ဆူဒန်မှာနိုင်ငံရေးအချက်အလက်ဖြည့်ရှင်ရေးဆွေးနွေးပွဲမှာအရက်ဖက်ကိုယ်စားလှယ်တွေပါဝင်နိုင်ရေးအတွက်စစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘုချုပ်ကြီးကကြေညာပါတယ်။ပကံမှာတော့လန်ချမ်းမဲခေါင်ဖြေသာရင်အစီအဝေးကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ကောင်းပါပါရှင်။မဲခေါင်လန်ချမ်းအစီအဝေးရဲ့မြန်မာနိုင်ငံရေးအပေါ်တက်ရောက်မှုအခက်ခတ်တွေရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
။စီးပွားရေးရပူပေါင်းဆောင်မှုတို့ကိစ္စတွေအလုံးဟာတိုင်းပြည်ကလည်းတည်ငြိမ်အေးချမ်းပြီးတော့တရားဝင်အစိုးရတရားတရားချေကြမှာပဲပူပေါင်းဆောင်မှုတို့ဆောင်ရွက်နေမှာဖြစ်တယ်လို့ယူဆတယ်
။မကြာခင်မှာတော့အပြည့်စုံကိုထုတ်လင့်သွားမှာပါ။ဒါအပြင်အမေရိကန်ဒေါ်လာပြန်သုံးရမယ့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစတဲ့သတင်းတွေနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှမ်းစတဲ့အစီအစဉ်တွေကိုထုတ်လင့်တင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ပေးထိုင်တဲ့ကုစောမိုးကျော်တို့ပြောပြပေးပါရှင်
။ယူကရိန်းတပ်ဖွဲ့တွေဟာသူတို့နောက်ဆုံးအခိုင်အမာတက်ဆွဲခဲ့တဲ့လန်ချန့်မြို့ကနေဆုတ်ခွာသွားချိန်မှာပဲသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှေ့ပိုင်းလူးဆန့်ပြည်နယ်မှာရုရှားတို့အနိုင်ရကြောင်းတင်းနှင်းကနေမှကြေညာပါတယ်။ရုရှားတပ်ဖွဲ့တွေကလည်းနေချင်းကပ်နေတဲ့ Donetsk ပြည်နယ်ကိုတိုက်ခိုက်ဖို့ချက်ချင်းပဲဥတီလှုပ်ဆောင်လာပါတယ်။ယူကရိန်းသမ္မတဗိုလိုဒီမားဇယ်လင်စကီဦးဆောင်တဲ့အစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းပိုက်ရေးမအောင်မမြင်ဖြစ်ခဲ့ပြီးနောက်9လပိုင်းနဲ့ကိုရောက်လာပြီးဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားသမ္မတပူတင်ဘက်ကထိန်းချုပ်နိုင်ရေးကြိုးစားနေတဲ့စင်ပိုထွန်ကာယာဒွန်ဘတ်စ်ဒေသအတွင်းမှာအဲ့ဒီဒေသလည်းပါဝင်နေတာဖြစ်ပါတယ်။ဒွန်းတက်ဒေသရဲ့တဝက်နီးပါးကိုရုရှားတို့ထိန်းချုပ်ထားတာဖြစ်ပြီးဒီဒေသတွင်းကစီဘာဖီဒိုရီကာဘက်မို့တို့မှာလည်းအသာစီးရရေးရုရှားတို့ကလက်ရှိမှာစ조사နေတယ်လို့ယူကရိန်းကပြောပါတယ်။လူဆန်ဒေသကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီးဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကတနင်္လာနေ့ရုပ်သံကားတစ်ဆင့်တွေ့ဆုံပွဲမှာရုရှားသမ္မတပူတင်ကိုအစီရင်ခံခဲ့တာဖြစ်ပါတယ်။လူဆန်မှာအောင်ပွဲရအောင်တိုက်ခိုက်ခဲ့ကြတဲ့တပ်ဖွဲ့တွေအနားယူပြီးတိုက်ခိုက်ရေးစွမ်းရည်ညှင့်ချဖို့ရုရှားသမ္မတပူတင်ကပြန်ပြောခဲ့ပါတယ်။ပိတ်ဆို့ခံရမယ့်အရေးကိုရှောင်ရှားနိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေလန်ချန့်ကနေပြန်လည်ဆုတ်ခွာခဲ့တာဖြစ်ကြောင်းလူဆန်အုပ်ချုပ်ရေးမှုက AP သတင်းအေဂျင်စီကိုတနင်္လာနေ့မှာပြောဆိုထားပါတယ်ရှင
်။ဒီလနောက်ပိုင်းကနေဒါနိုင်ငံကိုအလက်ပတ်သွားရောက်ဖို့ရှိနေတဲ့ပုံဟန်မင်းကြီးဖရန်စစ်ကအဲ့ဒီခေစဉ်ပြီးရုရှားနဲ့ယူကရိန်းကိုအများဆုံးသွားရောက်နိုင်ဖို့မျှော်လင့်ပါတယ်လို့စနေနေ့မှာပြောဆိုပါတယ်။ငြိမ်းချမ်းရေးဆောင်ကျဉ်နိုင်ဖို့မော်စကိုနဲ့ခီဖ်ကိုသွားဖို့ဆန္ဒရှိနေတာပါလို့လဲရိုက်တာသတင်းဌာနနဲ့မိနစ်90ကြာတည်တံ့တွေ့ဆုံမင်းများခန်းမှာပုံရံမင်းကြီးကပြောဆိုခဲ့ပါတယ်။ဂီးစင်နဲ့ပတ်သက်လို့ဗာတီကန်နန်းတော်နိုင်ငံသားရေးဝန်ကြီးကာဒီနယ်ပီထရိုပရိုလင်းနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့တို့ဆက်သွယ်ဆောင်ရွက်နေတယ်လို့လဲပြောပါတယ်။ပုံရံမင်းကြီးတပါးမှမော်စကိုမြို့ကိုမသွားခဲ့ဘူးပါဘူး။ယူကရိန်းနိုင်ငံတဲ့ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပုံရံမင်းကြီးဖရန်စစ်ကအချိန်ချင်းပြစ်တင်ရှုံချထားတာပါ။မော်စကိုမြို့ကိုပုံဟန်မင်းကြီးအလက်ပတ်သွားရောက်နိုင်ရေးဗာတီကန်နန်းတော်ကရုရှားကိုလွန်ခဲ့တဲ့လတည်တုန်းကပထမအဦးဆုံးဆက်သွယ်ခဲ့တာမှာတင့်တော်တဲ့အချိန်မဟုတ်သေးဘူးလို့ရုရှားဘက်ကတုံ့ပြန်ခဲ့တယ်လို့ပုံဟန်မင်းကြီးဖရန်စစ်ကပြောပါတယ်။အခုတော့အပြောင်းလဲတချို့ဖြစ်သွားပုံရတာကြောင့်ဒီနောက်ပိုင်းဒီလလောင်းပိုင်းကနေဒါခီးစဉ်ပြည်တာနဲ့မော်စကိုနဲ့ကီဖ်ကိုသွားရောက်နိုင်ခြင်းရှိတယ်လို့ပုံဟန်မင်းကြီးကပြောဆိုထားပါတယ်
။ဆူဒန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအချက်အလက်ကိုဖြည့်ရှင်ရေးဆေးဆန့်ညှိနှိုင်းမှုတွေမှာအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးနိုင်ရေးအတွက်ဆွေးနွေးမှုတွေကနေစစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘုချုပ်ကြီးကပြောဆိုလိုက်ပါတယ်
။ဆာနီယန်ဘိုင်ဖက်စကီယယ်ဟကူမတ်တန်ဖီဇီယာစီယတီမ်ဟယ်လ်မဂျလစ်အစ်ဆီယာဒါ
နိုင်ငံပိုင်ရုပ်တံခချင်းညာချက်မှာတော့ဘိုးချုပ်ကြီးအဒဲဖာတာဘာဟန်ကအတွင်ကူးပြောင်း၍ဆိုးရတဲ့တရားဖွဲ့စည်းပြီးနောက်မှာတော့သူဦးဆောင်တဲ့နိုင်ငံအုပ်ဆောင်ကောင်စီကိုဖျက်သိမ်းမယ်လို့ကြေညာပြောသွားပါတယ်။ပြီးခဲ့တဲ့နှစ်ဆီယနာသိမ်းပြီးတဲ့နောက်ဒီကောင်စီကနိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ်။ဆီယနာသိမ်းပြီးချိန်ကလေးကနိုင်ငံရဲ့အကြက်တဲကနေထွက်ပေါက်တစ်ခုရရှိ ဒီမိုကရေစီလူလာတဲ့အဖွဲ့တွေကစစ်တပ်နဲ့မညှိဘူးလို့အကြံဉာဏ်ပြောဆိုနေကြတာဖြစ်ပြီးအရက်သားအစိုးရတရက်ကိုချက်ချင်းအာဏာလွှဲပေးဖို့လဲတောင်းဆိုထားကြပါတယ်။ဗိုလ်ချုပ်ကြီးဘာဟန်ဘက်ကတော့ဆွေးနွေးပွဲမှာစစ်တပ်နေရာမှာဘယ်သူနဲ့အစားထိုးမလဲ။ဒါမှမဟုတ်လဲတပ်တပ်မှမှရဲ့အတိအကျကိုတော့ပြောဆိုမထားပါဘူး။လက်ရှိအုပ်ချုပ်ရေးအဖွဲ့ကိုဖျက်ပြီးရင်တော့စစ်တပ်နောက်
Islam Badawen, Hajj Payapuri ne, Sigani Bare, COVID 19, Kayoga Jam, Megamu Martin Chade, Simin Sigani, Nanija, Tamaket and Albank, Kulu Pianle, Sigala Rapibare, Islam Badaweni, Atomia Zonia Pide, Megamu Ma, Natansagunin, Kunin Albank, Patamal Zonjing, Pianangaja, Eze, Shitangwe, Abawen, Payabu, Tadanti, Lekamelo, Tawen Shidu Regatina Tabare, Tinitaka Timbare, Mega Payapu Puerama, Poda Payabu Ne, Tiawen, Satima, Chibare, Natansagunima, sorry, Arivia Nanga, Hatch Payapu, Natangwati Yala gave me. နောက်တစ်ဆယ်ခုနှစ်မှာတော့ဧည့်သည်တထောင်လောက်တောင်ရောက်မလာပါဘူးမနေ့2018ခုနှစ်ကိုဗစ်ရောဂါကြောင့်ဆော်ရီပြည်သူ6000ကိုပဲဟတ်ဖျားဖူးခွင့်ပြုခဲ့ပါတယ်အစ္စလာမ်ဘာသာဝင်တွေအတွက်ရေးပါတဲ့ကဏ္ဍငါးခုထဲကတစ်ခုဖြစ်တဲ့မက်ကာဝတ်ပြုဘက်ကိုမွတ်စလင်တိုင်းတသက်မှာတစ်ခါတော့သွားနိုင်ဖို့မျှော်လင့်ဆုတောင်းထားကြပါတယ်ပြည်ပဖျားဦးဧည့်သည်တွေပြန်လည်လက်ခံလိုက်တဲ့အတွက် ဒေါ်လာ10.4 ဘီလီယံလောက်ပုံမှန်ဝင်ငွေရှာပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1273ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ57 kHz 5805နဲ့ဆိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ဆီယနာတင်ပြီးနောက်ပိုင်းပထမဆုံးအချိန်ဒေတာရင်းအစစ်မြေဆွေးနွေးပွဲတရက်ကိုစစ်ကောင်စီကတနင်္လာနေ့မှာလက်ခံကျင်းပခဲ့တာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ရီနဲ့မဲကောင်ဒေတာနိုင်ငံများကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ပါတယ်။စီလုံးညီညွတ်မှုမှတည်ငင်းချမ်းရေးနဲ့တာယာဝါပြောမှုစီတုပ်ဆိုတဲ့ခေါင်းစဉ်နဲ့ပကံမှာကျင်းပတဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဆွေးနွေးပွဲမှာတော့မြန်မာလာအိုထိုင်းကမ္ဘောဒီးယားဗီယက်နမ်တို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံခဲ့ကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။စီးပွားရေးပြန်လည်နလန်ထူရေးနဲ့လက်ရှိချုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိရောက်စွာတုံ့ပြန်နိုင်မယ်လို့ယူဆတဲ့အတွက်တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးလုပ်ငန်းစဉ်ကိုထောက်ခံကြောင်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကလန်ချမ်းမဲကောင်အစည်းအဝေးမှာပြောပါတယ်။အကြမ်းဖက်မှုတိုက်ချက်ရေးနိုင်ငံဖြတ်ကျော်မှုကင်းမှများတိုက်ဖြတ်ရေးမူရဲ့စေဝါတိုက်ဖြတ်ရေးလက်နက်မှောင်ခိုတိုက်ဖြတ်ရေးတို့ကိုလည်းလန်ချမ်းမဲကောင်ပူးပေါင်းဆောင်ရွက်မှုအောက်မှာတိုးမြှင့်ဆောင်ရွက်ဖို့လဲစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့လန်ချန်းမဲကောင်ပူပေါင်းဆောင်ရွက်မှုမူပါအောက်ကနေဆောင်ရွက်မယ်အချက်တွေကိုပြောတာမှာတော့ဖွင့်ပြောမှုအတွေ့မဟာဗျူဟာမြောက်ဥဆောင်မှုကိုတိုးမြင့်မယ်အကြောင်းထည့်သွင်းပြောဆိုသွားပါလေရှင
်မြန်မာနဲ့ရုရှားစစ်ဖက်ပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူကျင်းပမယ်အကြမ်းဖက်မှုတံပြန်ဆောင်ရွက်ရေးအစည်းအဝေးကိုတက်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံတာဝန်ရှိသူတွေကကိုးကားပြီးမြန်မာနောင်သတင်းတရားကဖော်ပြပါတယ်ဇူလိုင်လ20နဲ့21ရက်နေ့မော်စကိုမှာနှစ်ရက်တာကျင်းပမယ့်အစည်းအဝေးမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကိုယ်စားလှယ်တွေ MD ADMM Plus ASEAN ကဝေးဝန်ကြီးများအစည်းအဝေးကအကြံပေးမှုတံပြန်ဆောင်ရွက်ဆိုင်ရာကျွမ်းကျေသူပညာရှင်အုပ်စုတို့တယောက်ကြောင့်မှဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီအစည်းအဝေးကိုနယူးဇီလန်ကတရားဝင်မဟုတ်ဘူးလို့နယူးဇီလန်ကဝေးဝန်ကြီးဌာနမူဝါဒနဲ့အစီအစဉ်ရေးရာတူဝင်ကြီးမိုက်ကယ်ဆွမ်းကမြန်မာနောက်သတင်းဌာနကိုအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။အစည်းအဝေးတစ်ကြိမ်အပြင် နိုင်တယ်လို့တာဝန်ရှိသူတွေကကောက်ချက်ချကြောင်းဒုဝန်ကြီးမိုက်ကယ်ဆွမ်းကပြောဆိုပါတယ်
။အမေရိကန်တို့ရဲ့ဒီကနေ့ဇူလိုင်လ4ရက်နေ့အလယ်ဟာဆိုရင်အမေရိကန်ရဲ့မူလကိုလိုနီပြည်နယ်73ခုကဗြိတိရှ်အုပ်ချုပ်မှုကိုဆွတ်လွတ်ပြီးအမေရိကန်ပြည်ထောင်စုဖွဲ့စည်းတဲ့အကြောင်းဆုံးဖြတ်ချက်ချခဲ့တာကိုအထင်မှတ်ပြုချင်ပါတာဖြစ်ပါတယ်။1986ခုနှစ်ဇူလိုင်လ2ရက်နေ့မှာကိုလိုနီနယ်တွေကကိုယ်စားလှယ်တွေကလွတ်လပ်ရေးအတွက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးနောက်တစ်ရက်အကြာမှာမဲခွဲမှုကိုရှင်းလင်းထားတဲ့စာတမ်းဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်။အခုခေတ်အခမ်းအနားတွေမှာတော့အလှပြချီတက်ပွဲတွေ၊ပျော်ပွဲစားပွဲတွေ၊နိုင်ငံရေးမိန့်ခွန်းတွေ၊မိရှုမိပန်ပြစ်လွတ်တာတွေလည်းပါဝင်လာပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါအရေးတက်မြင့်ကန့်သက်ချက်တွေနှစ်နှစ်ကျော်ကြာရှိခဲ့ပြီးတဲ့နောက်ဒီနှစ်လွတ်လပ်ရေးနဲ့အခမ်းအနားတွေကတော့အရင်လိုပုံမှန်ပြန်လည်တက်ဝင်လာပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမကျင်းပဖြစ်တဲ့အခမ်းအနားတွေကိုဒီနှစ်မှာပြန်ပြီးတော့ကျင်းပပါတယ်။ဒီအခမ်းအနားတွေထဲမှာဆိုရင်တော့ Maryland ပြည်နယ် Baltimore မြို့ကလွတ်လပ်ရေးနဲ့အခမ်းအနားတွေနောက် New York မြို့သူမြို့သားတွေရဲ့အစဉ်အလာဇူလိုင်လ4ရက်နေ့ပွဲတော်တစ်ခုဖြစ်တဲ့ Hot Dog စားပြိုင်ပွဲတို့လည်းပါဝင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုခြေကာကိုစင်ကြေဖုံးတစ်ခုကဇူလိုင်4ရက်လွတ်လပ်ရေးနေ့ခြေတက်ပွဲမှာတနက်ပစ်ခတ်မှုကြောင့်လူ6ဦးထက်မနည်းသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်။ပျော်ပွဲရှင်ပွဲတွေကျင်းပနေတဲ့နေရာတစ်ဝိုက်ကောင်မိုးတစ်ခုပေါ်ကနေတနက်နဲ့လှမ်းပစ်ပုံရတယ်လို့ရဲကယူဆထားတယ်။ပစ်ခတ်ယူဆထားတယ်လို့ပဲပစ်ခတ်သူလို့တန်လျာရှိထားတဲ့လူတယောက်ကိုလည်းလိုက်လံရှာဖွေနေပါတယ်။တနက်သမားအဖြစ်တန်လျာရှိသူဟာအပြူရောင်ဒါမှမဟုတ်အပြာရောင်တိရှာဝတ်ထားတဲ့လူပြူတယောက်ဖြစ်ပြီးသူ့ကိုလိုက်လံရှာဖွေနေချိန်မှာအကာအကွယ်ရှိတဲ့နေရာမှာနေကြဖို့ Hyden Park ရဲဌာနအကြီးအကဲ Chris O'Neil ကပြည်သူတွေကိုတိုက်တွန်းထားပါတယ်။တင်းရလင်းမနဲ့ချီတက်ပွဲလာကြတဲ့ပြည်သူတွေခေါင်မိုးတစ်ခုပေါ်ကနေ Rifle တနက်နဲ့လမ်းပစ်ခတ်လိုက်တာထင်ရှားတယ်လို့ Lake County ရာဇဝတ်မှုနိုင်နင်းရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Cohen ကတရင်စာရှင်းလင်းပွဲမှာပြောဆိုပါတယ်အခင်းဖြစ်တဲ့နေရာကနေတနက်ကိုတင်းစီရမိခဲ့တယ်လို့လည်းပြောဆိုပါတယ်ပြက်ကတ်သူတူဦးတည်းဖြစ်တယ်လို့ရဲကယုံကြည်ထားကြောင်းသူ့မှာလက်နက်တွေရှိနိုင်ပြီးအန်ဒီရဲ့ပေးနိုင်သူဖြစ်ကြောင်းပြောဆိုထားပါတယ
်အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်တဲ့တွင်ကိုတော့မှတင်ပြထိုင်တဲ့ကိုစောမိုးကျော်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။မြမရှေဟောင်းအထင်ကြီးရမျိုးပကံမှာတရုတ်ဦးဆောင်တဲ့ဒေတာရင်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးပူးပေါင်းဆောင်မှုအစီအစဉ်တစ်ခုဖြစ်တဲ့လန်ချန်းမဲခေါင်ခုနှစ်ကြိမ်မြောက်အစည်းအဝေးသတင်းလာနေကပြည်ဆောင်တော့ပါတယ်။ဒီအစည်းအဝေးဟာပဋိပက္ခတွေဖြစ်နေတဲ့မြမနိုင်ငံရေးအပေါ်ဘလို့တည်ရောက်မှုတွေရှိနိုင်ပါသလဲ။ကုဇော်မိုးကျော်ကအမြင်များတင်ပြထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းထားပြီးပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာတရုတ်ကဥဆောင်ပြီးဒေတာရင်းနိုင်ငံတချို့ပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံမှာကျင်းပခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေရဲ့အာဆီယံနိုင်ငံတချို့ရဲ့ကအာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတာမျိုးမဟုတ်ပဲအာဆီယံမူ၅ချက်နဲ့ဒီမိုကရေစီအစဉ်ကူးပြောင်းရေးကိုပြန်လည်တောင်းပန်တိုက်တွန်းနေချိန်မှာဒီအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးဟာမြန်မာနိုင်ငံရဲ့အကျုပ်ကြာအာဏာနဲ့အစိုးရကိုတိမတ်ပြူတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒီလိုကာလမျိုးမှာတရုတ်နိုင်ငံဂျာယေးဝင်ကြီးအနေနဲ့မလာတင်ဘူးဒီလိုပူးပေါင်းဆောင်ရွက်မှုမျိုးတွေမလုပ်တင်ဘူးလို့ NUG ကမြင်ပါတယ်နိုင်ငံဂျာယေးဒုဝန်ကြီးဦးမိုးဇော်ဦးက VOA ကိုအခုလိုပြောဆိုခဲ့ပါတယ
်တရုတ်နိုင်ငံဂျာယေးဝင်ကြီးလာမယ်ဆိုတဲ့သတင်းကိုကြားကလေးကတရုတ်နိုင်ငံဂျာယေးဝင်ကြီးရှိကိုကျွန်တော်တို့စာရေးပါတယ်ဒီလိုအချိန်မှာမလာတင်သေးဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောတယ်တနည်းအားဖြင့်ဆိုလို့ရှိရင်ဒါအတိမတ်ပြတဲ့သဘောဖြစ်နိုင်တယ်ဆိုတဲ့ကိစ္စကိုဒါစဉ်းစားတဲ့ထုတ်တာပါတယ်။သူတို့ကတော့လန်ချမ်းမဲခေါင်စီပွားရေးပူးပေါင်းဆောင်မှုဆိုတဲ့ကိစ္စဟာအရင်ဒီ NLD ဆိုတဲ့တဲ့ကပေါ့လေ။ဘောတူညီချက်နဲ့ဆောင်ရွက်နေတာဖြစ်တယ်။လာရောက်တဲ့ကိစ္စမှာ ဒီလမ်းချမ်းပဲခေါင်းနဲ့ပဲပတ်သက်တဲ့ပေါ့လေအဲ့တော့အတိအမှတ်ပြုမှုနဲ့ဒါတိုင်းမပတ်သက်ဘူးဆိုတဲ့အကြောင်းကိုတော့တစ်ဆင့်ပေါ့နော်အကြောင်းပြန်လာပြီးတော့ရှိပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒီလိုမျိုးစီးပွားရေးရပူပေါင်းဆောင်မှုတို့ဘာလို့ညာတို့ဒီကိစ္စတွေအားလုံးဟာတိုင်းပြည်ကလည်းတည်ငြိမ်အေးချမ်းပြီးတော့တရားဝင်အစိုးရတရားအပြည့်အဝပေါ့တိုင်းပြည်ကိုလက်ပတ်နိုင်ပြီး
ဲ့ NCGUB ဝင်ကြီးဟောင်းဒေါက်တာတင်းဆွေကတော့တရုတ်ဟာဒေတာတွင်သူ့အကျိုးစီးပွားအတွက်သာအဓိကထားတာဖြစ်ပြီးမြန်မာစစ်ကောင်စီကိုအတိအမှတ်ပြုဖို့လှုပ်တာမဟုတ်ဘူးလို့မြင်ပါတယ
်တရုတ်ကဗမာနိုင်ငံအပါအဝင်အာဆီယံထိကနဲ့ပတ်သက်ပြီးသူ့မှာကြီးကျယ်တဲ့မဟာဗျူဟာစီမံချက်ကြီးကဆယ်စုနှစ်ကြာနေပြီအဲ့ဒီအစိပ်ပိုင်းတစ်ခုအနေနဲ့အခုပကံကိုလာတယ်လို့ကျွန်တော်ကမြင်ပါတယ်ဒီနေ့အဖြစ်ဒီစစ်ကောင်စီကိုစစ်ကောင်စီလိုချင်တဲ့အသိမှတ်ပြမှုထောက်ခံမှုကိုပြည်ပနိုင်ငံရေးဝန်ကြီးကိုယ်တိုင်လာတယ်လို့တော့ကျွန်တော်မမြင်ဘူး
တရုတ်ဟာ1988ခုနှစ်ကတည်းကစလို့မြန်မာနိုင်ငံကစစ်အာဏာရှင်အစိုးရတွေနဲ့ဆက်ဆံခဲ့ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတာမျိုးမရှိပါဘူးဒါကြောင့်မြန်မာပြည်သူအများစုစိတ်ထဲမှာတရုတ်ဟာစစ်အာဏာရှင်တွေကိုအားပေးတယ်ဒါကြောင့်မြန်မာဒီမိုကရေစီရရှိရေးကိုအဟံအတားဖြစ်စေတယ်လို့ယူဆကြပါတယ်အခုလဲအာဏာသိမ်းထားတဲ့စစ်ကောင်စီဟာသူတို့အစီအစဉ်အတိုင်းဒီမိုကရေစီပြန်လဲဖော်ဆောင်မယ်ဆိုပြီးလုပ်နေပါတယ်ဒီလိုအခြေအနေမှာတရုတ်ကစစ်ကောင်စီဘက်ကရပ်ပြလိုက်သလိုဖြစ်သွားပြီးတရုတ်ကပါဝင်ထောက်ခံပြီးလိုသလိုလှုပ်သွားမလားဆိုတဲ့စိုးရိမ်ချက်တွေရှိပါတယ်တစ်ဖက်မှာလဲအမေရိကန်ဥဆောင်ပြီးအနောက်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီမိုကရေစီပြန်လဲဖော်ဆောင်ရေးတိုက်တွန်းတာတွေလည်းရှိပါတယ်အခုလိုအခြေအနေမှာတရုတ်ကဝင်ရောက်လာပြီးစစ်ကောင်စီကိုအားပေးထောက်ခံသွားမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့အခြေအနေတရားဖြစ်လာနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA ရဲ့အကြီးအကဲ Editor တူဖြစ်တဲ့ဦးကျော်စံသာကအခုလိုဝေဖန်သုံးသပ်ထားပါတယ်
။ကျွန်တော်ဒီလောက်ကတော့သူတို့ကနှစ်ဖက်သိမြအောင်လုပ်ဖို့ဆိုတာပဲပြောတာကြားပါတယ်။နောက်ပြီးတော့အနောက်နိုင်ငံတွေနဲ့ပြည်သူတွေလိုချင်တဲ့ပုံစံဆိုတာကတော့အတိအကျသူတို့ဘယ်လိုသတ်မှတ်ထားသလဲ။အစီအမံရောမူငါကျအစဉ်စဉ်သူတို့သတ်မှတ်ပြထားတာရှိပါတယ်။နောက်တော့ငံဘက်ကဒီလိုချခင်းထားတာလည်းသူတို့မတွေ့ရပါဘူး။အဲ့လိုတွေ့ရဆိုရင်တော့လည်းအဲ့ဒီလိုင်းနဲ့ရှင်ပြီးစဉ်းစားကြမှာဖြစ်ပါတယ်။အခုကျတော့အနောက်နိုင်ငံတွေကိုနှက်ကလည်းပဲအာဆီယံလမ်းကြောင်းနဲ့ကွာလိုက်ပြီးတော့တွန်းပို့နေကြပဲရှိပါသေးတယ်။ဆိုတော့တရုတ်ကလည်းပဲဒီခါထက်လမ်းမထွန်းနိုင်သေးဘူးဆိုတော့ဒီလမ်းကြောင်းကိုပဲဆက်ပြီးပြောနေတာဖြစ်ပါလိမ့်မယ်
။မြန်မာဒီမိုကရေစီရေးကိုထောက်ခံကူညီဖို့အတွက် NUG အစိုးရအနေနဲ့အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာတွေမြင်ရပေမဲ့တရုတ်ရဲ့ထောက်ခံမှုရအောင်ကျူပန်ချင်းကတ်တာမျိုးရောရှိပါသလားလို့မေးတာကိုတော့ NUG နိုင်ငံသားရေးဒုဝန်ကြီးကအခုလိုဖြစ်ဆိုခဲ့ပါတယ
်။ရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအနောက်နိုင်ငံသားနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံမှုတွေရှိနေတယ်။အနောက်နိုင်ငံသားနဲ့ပို့ပြီးတော့နီးစပ်တယ်လို့တော့ထင်ရှားရှိပါတယ်။ဒါပေမဲ့လို့တကယ်လက်တွေ့မှာတော့ကျွန်တော်တို့ကဒီအိမ်ကြီးနိုင်ငံများနဲ့ရောအာဆီယံနိုင်ငံတွေနဲ့ရောအရှေ့တိုင်းနိုင်ငံတွေနဲ့ရောအားလုံးနဲ့ပေါ့နော်။နှစ်နက်တတကျွန်တော်တို့ဆက်ဆံတယ်ကျွန်တော်တို့ထိတွေ့ဆောင်မှုတွေပေါ့လေ။ရှိပါတယ်
ရှီအောင်မျိုးရဲ့ပကံမှာကျင်းပခဲ့တဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်အစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်တက်ရောက်ခဲ့ပါတယ်ဒါအပြင်ကမ္ဘောဒီးယား၊ထိုင်း၊ဗီယက်နမ်၊လာအိုနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ပါတယ်တရုတ်ကသူတို့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတည်ငြိမ်ရေးကိုသာအဓိကထားတွန်းအားပေးမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပုံစံတရအတွက်အထောက်အကူမဖြစ်နိုင်ဘူးဆိုတဲ့စိုးရိမ်ချက်တွေရှိကြောင်းတင်ပြလိုက်ရပါတယ်
ကိုယ်စားမကြပါရှင်အခုတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးသတင်းဖက်ဆက်ရအောင်ပါမူဆယ်နှမ်ခမ်းနယ်စပ်ကုန်သွယ်ရေးကပုတ်ကုန်လုပ်ငန်းရှင်တွေအနေနဲ့လက်ရှိအသုံးပြုနေတဲ့တရုတ်ယွမ်ငွေအစားအမေရိကန်ဒေါ်လာကိုပြန်ပြီးတော့အသုံးပြုဖို့မြန်မာကုန်သွယ်ရေးဦးစီးဌာနကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်ပင်လယ်ရေကြောင်းကုန်သွယ်ရေးအတိုင်းပဲပို့ကုန်တင်ပို့ပြီးရရှိလာတဲ့နိုင်ငံသားငွေကို45ရက်အတွင်းပြည်တွင်းပံတွေမှာကျပ်ငွေနဲ့လဲလှယ်သွားမယ်လို့လည်းညွှန်ကြားလိုက်တာပါ။နေဆက်ကုန်တွေကတော့ပဟိုဘဏ်ကငွေဒေါ်လာငွေလဲနှုန်းကိုပုံသေးသတ်မှတ်ထားတဲ့စနစ်ကြောင့်အခုညွှန်ကြားချက်ကိုသဘောမကျကြောင်းပြောပါရဲ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုညဝင်းအောင်တင်ပြထားပါရရှင်
။ရှမ်းပြည်မြောက်ပိုင်းမူဆယ်နေဆက်ကနေတရုတ်ပြည်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုယွမ်ငွေအစားအမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ကြဖို့မြန်မာကုန်သွယ်ရေးဦးစီးဌာနကတနင်္ဂနွေနေ့ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်လို့ရရှိလာတဲ့အဲ့ဒီအမေရိကန်ဒေါ်လာကိုပို့ကုန်တင်ပို့တဲ့ရက်ကစပြီး45ရက်အတွင်းပြည်တွင်းဗန်စည်ရင်းတွေကိုထည့်သွင်းရမယ်လို့လည်းညွှန်ကြားချက်မှာရေးသားထားတာပါ။မြန်မာဘူဟုဗန်ကအမေရိကန်ဒေါ်လာတန်ဖိုးကို1850ကျပ်အဖြစ်သတ်မှတ်ထားတဲ့အတွက်အခုညွှန်ကြားချက်ကအဆင်ပြေမှာမဟုတ်ဘူးလို့ ဒီလာနောက်ပိုင်းကနေဒါနိုင်ငံကိုအလက်ပတ်သွားရောက်ဖို့ရှိနေသူမနေ့ချောင်းနိုင်ကနေခုနှစ်နှစ်အထိနေဇက်ကုန်တွေကဘီအိုအေကိုပြောပါတယ်ဘဟုပန်တတ်မှတ်ထားတဲ့ငွေလဲနှုန်းကပြင်ပပေါင်စည်းထက်ကျပ်၄၀၀လောက်နည်းနေကြောင်းမူဆယ်နန့်ခမ်းနေဇက်ကုန်တွေများအသင်းရဲ့တာဝန်ခံတဦးကပြောပါတယ်
ဒီလိုလောက်ဆောင်တော့အကြိုက်ပါအောင်ဆုံးတယ်ဒီကြိုက်ပါဖြစ်တာဒီလားထုံးထုံးပါလေသူကမကြိုက်ဘူးဆိုတော့အမေကတော်တာနဲ့သွားတာဒါတော့လေဆိုတော့ဒီကွာဟတ်ချက်ကတောင်းရပါဘူးအမေကတော်တာနောက်နေတာပေါ့ဒီကိစ္စကဘူးပါလေဆိုတော့သူရောက်ကြတဲ့ဆက်ခံကိုထောက်ပြရတယ်လေဒီမှာဘယ်လိုလုပ်ဖြစ်ပါလဲ
ပို့ကုန်တင်ပို့တော်မှာအမေရိကန်ဒေါ်လာနဲ့ရောင်းဝယ်လို့ဖို့ကနဦးထုတ်ပြန်ထားတဲ့ ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီလိုမျိုးအခြေအနေကြောင့်ဒီ ဒီကုန်းနဲ့ဒီကုန်းချင်းတဲ့ကြက်ကြက်ရှိတဲ့ကောင်။ဟုတ်ပါဘူး။အဲ့ဒါလို့ကျွန်တော်ပေါ်ပန်းကိုတို့ချုပ်ပါမယ်။ဟုတ်ပါဘူး။အဲ့ဒီကန်တော့ရှင်တို့ဒီကြည့်ကြ။ယခင်ကလည်းပို့ကုန်သွင်းကုန်လုပ်ငန်းမှာအမေရိကန်ဒေါ်လာကိုပဲအဓိကသုံးစွဲကြပါပဲ။ဘ ਹੁ ဘဏ်ကပုံသေးတတ်မှတ်ထားတဲ့ဈေးနဲ့မဟုတ်ပဲဈေးကွက်ငွေလဲနှုန်းပေါင်စည်းအတိုင်းရောင်းဝယ်လုခဲ့ကြတာလို့ကုန်သည်ကပြောပါတယ်။အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါလာပြီတဲ့နောက်ဘ ਹੁ ဘဏ်ရဲ့ညွှန်ကြားချက်နဲ့နေဆက်ကုန်သွယ်ရေးဆောင်မှာပို့ကုန်အတွက်အမေရိကန်ဒေါ်လာနဲ့ပြန်ပြီးအရောင်းဝယ်လုပ်ကြဖို့ညွှန်ကြားထားတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဩစတြေးလျနိုင်ငံကိုအိန္ဒိယနိုင်ငံသားတွေရွှေ့ပြောင်းဝင်ရောက်လာမှုတဟုန်ထိုးတက်လာပြီးတော့တဟာတိယနိုင်ငံသားတွေလာရောက်တာထက်ပိုများနေပြီလို့မကြာသေးခင်ကထုတ်ပြန်တဲ့ပြည်လုံးကျွတကောင်စင်အချက်အလက်တွေကသိရပါဗျ။9နှစ်တကြိမ်ကြာရတဲ့စစ်တမ်းမှာဌာနေတိုင်းဒါအဖြစ်သတ်မှတ်တဲ့ဩစတြေးလျနိုင်ငံသားအရေးအတွက်လဲတိုးလာတယ်လို့စစ်နေကနေ VOA သတင်းထောက်ဖီလ်မာဆာသတင်းပေးပို့ထားတာကိုအလိမ်မကတင်ပြထားပါတယ်ရှင်
။ဩစတြေးလျနိုင်ငံတွင်လူဦးရေအကျိုးစားပြောင်းလဲမှုကလေးလေးမြန်မြန်တိုးလာနေတယ်လို့တကောင်စင်အချက်အလက်တွေမှာဖော်ပြပါတယ်။ဒီလိုပြောင်းလဲမှုကြောင့်ရင်းစေးမှုအရာမတူညီကွဲပြားမှုတွေပိုတိုးလာတယ်လို့လဲဆိုပါတယ်။ဩစတြေးလျမှာနေထိုင်သူဦးရေရဲ့ထောက်ဝက်ကျော်လောက်ဟာနိုင်ငံရဲ့ခြားမှာမွေးဖွားသူတွေဒါမှမဟုတ်သူတို့ရဲ့မိဘတွေကရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်။ဗြိတိန်ကနေရွှေ့ပြောင်းနေထိုင်သူတွေပြီးရင်အိန္ဒိယကနေပြောင်းရွှေ့နေထိုင်သူတွေဟာဒုတိယအများဆုံးဖြစ်လာနေပြီးအခုချိန်မှာတော့တရုတ်နဲ့နယူးဇီလန်နိုင်ငံတွေကအခြေချနေထိုင်သူတွေကိုတော့ကျော်လွန်သွားခဲ့တာပါ။ဩစတြေးလျကိုပြောင်းရွှေ့နေထိုင်သူဦးရေက2016ခုနှစ်ရဲ့နောက်ဆုံးသကောင်စီးရင်ကောက်ယူတုန်းကတက်တန်းကျော်ရှိပါတယ်။လူဦးရေ8သိန်းခွဲလောက်က2019ခုနှစ်နှစ်ကုန်ပိုင်း90ယောဂါတွေမဖြစ်ခင်ဩစတြေးလျနိုင်ငံတကာ၄စိတ်မပိတ်ခင်ကရောက်လာခဲ့တာပါ။မိသားစုတွေကြားထဲမှာအင်္ဂလိပ်စကားမသုံးတဲ့သူအရေးအတွက်က2016ခုနှစ်မှာ 5.5 တန်းကျော်အထိတိုးလာတယ်လို့သုတေသနပြည့်ချက်တွေမှာဖော်ပြထားပါတယ်။ဒီထဲကမှလူဦးရေ8သိန်းခွဲကတော့အင်္ဂလိပ်စကားကိုကောင်းကောင်းမပြောတတ်သူဒါမှမဟုတ်လုံးဝမပြောတဲ့သူတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာယဉ်ကျေးမှုပေါင်းစုံတိုးပွားလာနေကြောင်းဩစတြေးလျနိုင်ငံစည်ရင်အင်ပြူရိုရဲ့လက်ထောက်စည်ရင်အင်ပညာရှင် Theresa Dickinson ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ The number of us who are first generation Australians
နိုင်ငံရေးချမ်းသာမွေးတဲ့ဩစတြေးလျနိုင်ငံသားတွေနဲ့တခြားနိုင်ငံကနေရွှေ့ပြောင်းလာတဲ့မိဘတစ်ပါးဒါမှမဟုတ်မိဘနှစ်ပါးစလုံးကမွေးဖွားလာတဲ့ဒုတိယမျိုးဆက်ဩစတြေးလျနိုင်ငံသားတွေရဲ့လူကြီးဟာကျမအပါဝင်အရေးအတွက်တိုးပွားလာခဲ့ပြီးအခုဆိုရင်တော့ဩစတြေးလျလူဦးရေထပ်ဝက်ကျော်နေပါပြီ။ရွှေ့ပြောင်းနေထိုင်သူထပ်တိုးဦးရေစုစုပေါင်း2,200နဲ့အိန္ဒိယနိုင်ငံဟာတခြားနိုင်ငံမှာမွေးဖွားပြီးဩစတြေးလျကိုဝင်ရောက်လာတဲ့လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ဒါကြောင့်အိန္ဒိယဟာအခုဆိုရင်အင်္ဂလန်ပြင်းရင်ဒုတိယမြောက်နိုင်ငံရဲ့ချားမှာမွေးဖွားတဲ့ရွှေ့ပြောင်းနေထိုင်သူဦးရေအများဆုံးဖြစ်တယ်လို့တရုတ်နဲ့နယူးဇီလန်တို့ကတော့ကျော်ခဲ့ပါပြီ။
ဩစတြေးလျနိုင်ငံမှာခရစ်ယာန်ဘာသာကိုးကွယ်သူဩစတြေးလျနိုင်ငံသားရာဂိုင်နှုန်းဟာပထမဆုံးအကြိမ်90ရာဂိုင်နှုန်းအောက်ကျဆင်းသွားခဲ့ပါတယ်။အိန္ဒိယနဲ့နီပေါနိုင်ငံတွေကရွှေ့ပြောင်းအခြေချသူတွေများလာတာကြောင့်9နှစ်အတွင်းဟိန္ဒူဘာသာဝင်တွေကတော့55ရာဂိုင်နှုန်းတိုးလာခဲ့ပါတယ်။ဒါကြောင့်ထားနေဩစတြေးလျနိုင်ငံသားတွေတိုးလာတယ်လို့စစ်တမ်းတွေကဖော်ပြပါတယ်။ ဒီရွှေ့ပြောင်းနေထိုင်လာသူတွေရဲ့မိခင်ဘာသာစကားစုစုပေါင်းကတရာ၆၈ခုရှိပါတယ်။ဩစတြေးလျနိုင်ငံမှာလူတအူးချင်းစီရဲ့လင်ကွဲပြားမှုကိုအစီရင်ခံမှုကတော့ရွေးချယ်ကြတစ်ခုအဖြစ်ခွင့်ပြုထားပြီးတကောင်ချင်းစစ်တမ်းကိုတော့လူတိုင်းကိုကောက်ခံပါတယ်။မလိုက်နိုင်ရင်တော့တကောင်ချင်းစစ်တမ်းမပြီးမကျင့်တရက်ကိုအမေရိကန်ဒေါ်လာ�150ဒေါ်လာထိတန်ရိုက်ခံရနိုင်ပါတယ်။တခြားနိုင်ငံကနေရွှေ့ ဒီနေ့ကျွန်တော်တို့ကလူပေါင်း2000ကျော်တိုးလာရပါအော်စတြေးလျနိုင်ငံမှာလမ်းပန်းဆက်သွယ်ရေးတင်ညာရေးကျန်းမာရေးနဲ့အခြေခံအစားအဦးဆိုင်ရာမူဝါဒတွေရေးဆွဲဖို့အတွက်တကောင်စီအချက်လက်တွေကိုအသုံးပြုတာဖြစ်ပါတယ်ရှင်
အလိမ်မာတင်ပြသွားတာပါရှင်။VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတက်ရက်ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်အစိုးရရဲ့သဘောထားအဘော်ကိုတင်ပြပါရမရှင်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်ရေးပွဲကိုကျင်းပနေကြပါတယ်။ဗြိတိန်နိုင်ငံကနေမူရင်းမြောက်အမေရိကတိုက်ကိုလိုနီနယ်၁၃နေရာလွတ်လပ်ရေးကြေညာခဲ့တာ နှစ်ပေါင်း၂၄၆နှစ်ရှိခဲ့ပါပြီအဲ့ဒီအချိန်အစပြီးအရင်ကမြောက်အမေရိကတိုက်နောက်မှာအမေရိကန်ပြည်ထောင်စုလို့တည်ကြတဲ့နိုင်ငံကိုအခွင့်အလန်းရှိတဲ့မြေအဖြစ်မြင်ခဲ့ကြပါတယ်လူတွေကဘဝအတိတ်ကိုစနိုင်တယ်ပေါ်များကျွယ်ဝအောင်လုပ်နိုင်တယ်ဘသူမှစောင့်ကြည့်မနေတဲ့နိုင်ငံပေါ့ဒီကနေ့မက်ဆာချူးဆက်ပြည်နယ်မှာ၁၆၂၉နှစ်ကအခြေချခဲ့ကြတဲ့ပျူရီတန်ခရစ်ယာန်ဝါဒီတွေလို American ကိုတချို့ကလာခဲ့ကြတာဖြစ်ပါတယ်။ American မှာပထမဆုံးကိုလိုနီ Jamestown ကို1608ခုနှစ်ကထူထောင်ခဲ့ကြတဲ့အစောပိုင်းအခြေချနေထိုင်ခဲ့ကြသူတွေလိုပဲနောက်ပိုင်းရာစုနှစ်လေးစု American ကိုလာခဲ့ကြသူအများစုကြီးကတော့သူတို့ပုံမချမ်းသာကြွယ်ဝဖို့နဲ့ပုံမကောင်းမွန်တဲ့ဘဝတွေကိုဖန်တီးဖို့မျှော်လင့်ချက်တွေအတွက်ဖြစ်ကြပါတယ်။ဗြိတိသျှအစိုးရအတွက်တော့ဗြိတိသျှနိုင်ငံတော်နဲ့တရဖူအတွက်ကိုလိုနီနယ်မြေတွေတည်ရှိနေရတာပါ။အဲ့ဒီတော့ကုန်ကူးတန်းရောင်းဝယ်ရေးခေတ်ဖြစ်ပြီးထွက်ကုန်နေရနေနိုင်ငံချမ်းသာတစ်ထက်ချမ်းသာရေးစီးပွားရေးမူဝါဒခေတ်ဖြစ်ပါတယ်။ကိုလိုနီနယ်တွေမှာကုန်ထုတ်လုပ်ခွင့်ကိုပိတ်ပင်ထားပါတယ်။ကုန်ချမ်းကိုပဲရောင်းရပြီးပြည်ထိုင်နိုင်ငံကထုတ်တဲ့ကုန်ကြောပစ္စည်းတွေကိုပဲဝယ်ဖို့ကန့်သတ်ထားတာပါ။တခြားဘက်မှာတော့ဗြိတိသျှသွင်းကုန်တွေကိုအခွန်ကြီးကြီးပေးဆောင်ကြရပါတယ်။ဒါကကိုလိုနီနယ်တွေကပုံကန့်ကြတဲ့အချိန်အထိဖြစ်ပါတယ်။1986ခုနှစ်ဇူလိုင်လ4ရက်နေ့မှာလွတ်လပ်ရေးကြေညာစာတမ်းကိုလက်မှတ်ရေးထိုးလိုက်တာနဲ့အတူ American Colony နယ်တွေကဗြိတိသျှဘုရင်စနစ်နဲ့ခွဲခွာဖို့ရည်ရွယ်ကြောင်းကြေညာလိုက်ပါတယ်။ Colony နယ်တွေကအောင်ပွဲရလိုက်တာနဲ့အတူ9နှစ်ကြာ American လွတ်လပ်ရေးစစ်ပွဲအဆုံးသတ်သွားတဲ့အခါကူးတန်းရောင်းဝယ်ရေးဝါဒလည်းပြီးဆုံးသွားပါတယ်။ဒီအခါကုန်ထုတ်လုပ်ရေးဖွံ့ဖြိုးတိုးတက်မှုနဲ့ကုန်သွယ်ရေးဈေးကွက်အစ်စ်ကိုဖွင့်လှစ်လို့ရလာပါတယ်။စီးပွားရေးကကြီးမားလာခဲ့ပြီးဒေသခံလူတွေနဲ့အသက်ရောက်လာသူတွေဟာသူတို့ဘဝတွေတိုးတက်အောင်လုပ်ဖို့အခွင့်အလမ်းပွင့်လာပါတယ်။ဒီလိုဆိုလို့တော်လှန်ရေးကယူလာတဲ့အပြောင်းအလဲတွေကနေလူတိုင်းဒန်းလူညီမျှအကျိုးကျေးဇူးရှိခဲ့တယ်လို့မဆိုလိုပါဘူး။အမျိုးသမီးတွေနဲ့ကျွန်ဖြစ်နေကြတဲ့အာဖရိကနယ်ပွားအမေရိကန်တွေဟာတော်လှန်ရေးအတွက်ကြီးမားစွာပေးဆပ်ခဲ့ကြရတာပါ။သူတို့မပါပဲတိုက်ပွဲကကောင်းကောင်းရှုံးသွားနိုင်ပါတယ်။ဒါပေမဲ့တော်လှန်ရေးကကျွန်ပြုတ်ခံရသူတွေမျှော်လင့်ကြသလိုကျွန်စနစ်ကိုအဆုံးမတက်ခဲ့ပါဘူးအမျိုးသမီးတွေဟာလည်းဥပဒေအရအခွင့်အရေးအပြည့်အဝမရခဲ့ကြပါဘူးကျွန်စနစ်ဖြတ်သိမ်းရေးအတွက်နောက်ထပ်အနှစ်80ကြာခဲ့ရပါတယ်အမျိုးသမီးတွေမဲပေးနိုင်တဲ့အထိနောက်ထပ်အနှစ်40ကြာခဲ့ရပါတယ်ဘလို့ပဲဖြစ်စေဗြိတိသျှအုပ်ချုပ်ရေးအဆုံးတက်ပြီးအမေရိကန်ပြည်ထောင်စုမွေးဖွားလာတာနဲ့အတူအားလုံးအတွက်လွတ်လပ်ရေးလမ်းကြောင်းကိုချထားနိုင်ခဲ့ပါတယ်လွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့သူသောမတ်စ်ဂျက်ဖာဆန်ရဲ့စကားအရဆိုရင်လူတွေရဲ့ဒန်းတူအခွင့်အရေးနဲ့လူတိုင်းရဲ့ချမ်းသာဒုက္ခကိုလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့သူသောမတ်စ်ဂျက်ဖာဆန်ရဲ့စကားအရဆိုရင်လူတွေရဲ့ဒန်းတူအခွင့်အရေးနဲ့လူတိုင်းရဲ့ချမ်းသာဒုက္ခကိုယခုအတိအမှတ်ပြုလိုက်ပါရခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
တို့သားများရှင် VOA ကထုတ်လင်းထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ website မှာစာရနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကနေထုတ်လင်းပေးနေတဲ့ကြမ္မာရေးသိပ္ပံနဲ့ညီပညာအမျိုးသမီးကဏ္ဍ blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနှောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့လည်းနားဆင်နိုင်ပါတယ် VOA ကို internet ကနေဆက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တို့သားရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းလို့ရဲဆိုရင်တော့ VOA ရဲ့ email ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုကြောင်းလို့ရယူပ
ါမင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေး blogger တွေပြောသမျှနဲ့သက်တမ်းရောင်းသတင်းလောအစီအစဉ်တွေကိုကြားရဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းထောက်မဆုနဲ့ဆက်ရအောင်ပါရန်ကုန်ကပေးပို့ထားတာကိုကိုသားညို့ကတင်ပြထားပါတယ်ရှင
်ဒီပန်းကြီးဆက်ထားသူတွေဒီထောက်ပံ့ရေးဒီဆန်နေမှာစစ်ကောင်စီနဲ့တခြားလက်နက်ကိုင်အုပ်စုတွေပြည်သူတွေအပေါ်မှာရရဆက်ဆက်ညှပန်းနှိမ့်ဆက်မှုတွေကိုရပ်တန့်ကြဖို့လူခွင့်ရေးလှှရှားသူတွေကတိုက်တွန်းထားပါတယ်ဒီကြောင့်သတင်းတောင်မှတ်စုဖြစ်တဲ့ရန်ကုန်ကနေပြောပို့ထားပါတယ်ကျွန်တော်သားညို့ဦးပြောပြမှာပါစစ်အုပ်စုနဲ့တခြားလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်မှာရရဲဆက်ဆက်ညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးတော့ဒီလုပ်ရက်တွေကိုရပ်တန့်ဖို့ဆိုပြီးတော့ဂျွန်လ26ရက်နေ့မှာကြောက်တဲ့ညှဉ်းပန်းနှိမ့်ဆက်ခံရသူများကိုကူညီထောက်ပံ့ရေးအပြည့်အစုံရနေ့မှာအရက်ဖက်လူမှုအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညှဉ်းပန်းနှိမ့်ဆက်မှုတွေကိုစန့်ကျင်တဲ့အကြောင်းရဲရဲရင်ထုတ်ဖော်နေကြတဲ့အရက်ဖက်အဖွဲ့တွေအထူးသဖြင့်လူခွင့်ရေးကော်မတီဆော့ရှောက်သူတွေသတင်းမီဒီယာသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းအခုနှစ်ရဲ့ပြည်ပဆိုင်ရာညှဉ်းပန်းနှိမ့်ဆက်ခံရသူများကိုကူညီထောက်ပံ့ရင်းနေမှာဥရောပသမဂ္ဂကထုတ်ပြန်ပါတယ်။ဆက်လာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုတွေကြောင့်ဖမ်းဆီးခံရသူတွေတဲကအချင်းအောင်တွေနှိမ့်ဆက်ခံရပြီးတော့တိုက်ဆုံသူက95ဦးထိရှိပြီးတော့ဆက်လာသိမ်းပြီးတဲ့နောက်တကြွလှရှားသူနဲ့အရသာပြည်သူ2022ဦးတို့တိုက်ဆုံခဲ့ရပြီးဖြစ်တဲ့ကြောင်းလဲအရက်ဖက်အဖွဲ့အစည်းတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။အခုပူတဲ့ကြီးညာချက်မှာပါတဲ့အရက်ဖက်အဖွဲ့အစည်းတွေတဲဆက်လာသိမ်းပြီးတဲ့နောက်ပိုင်းနေ့စဉ်အရသာထိခိုက်သိဆုံးမှုတွေကိုစီးရင်ပြုစုနေတဲ့နိုင်ငံချင်းသားများကူညီဆောက်ရွှေ့တဲ့ AABB လဲပါပါတယ် Burma Civil War Museum တည်ထောင်သူကိုရဲဟိန်အောင်ကတော့နိုင်ငံတကာကစစ်တပ်ကိုဖိအားပေးဖို့လူနေတဲ့အကြောင်းပြည်ွေကိုပြောပါတယ
်ကိုစီပြောင်းလို့မြင်ပေဖို့ဘာနာတကကြောင့်ဒီပြည်တွေကိုနှိမ့်ဆက်တဲ့ပြည်နယ်ကအတုံးကြည့်နေတယ်အမှန်နဲ့ဒီလိုနော်ဒါတွေကိုကျွန်တော်နနပိစုံကဘာလို့တောင်းနနပိစုံကိုဒီလိုနဲ့အောက်ကဆက်လာမှုမျိုးမျိုးဒီစီဝါရီစုံစုံဒီမျိုးချေထောက်ဖို့ဖြစ်နေတဲ့စီဝါရီလုပ်ငန်းတွေဆက်မှတ်ဖို့လုပ်နေမှာ။ဒါဒါလို့ဒီနိုင်ငံသားအပေါင်းတွေကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ဒီလိုဒီပေါ်ဒီပမာဒီတွေနဲ့ဒီရက်တင်ပြီးတော့ဘုံပောင်းဆောင်ရွက်နေတဲ့ဆိုရင်အကြောင်းကိုကျွန်တော်ဆက်ပြီးတိုက်တွန်းလုပ်ပါလိမ့်မယ်။
အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေရဲ့နောက်ဆက်တွဲညှဉ်းပန်းနှိမ့်ဆက်ခံရတာတွေကတစတစပိုများလာပြီးတော့အုပ်ရင်ဆုံးခွာထွက်ပြေးနေရသူတွေမှာရုပ်ပန်းဆိုင်ရာလူအချက်တွေရှိနေတယ်လို့စိတ်ပန်းဆိုင်ရာပြဿနာတွေလည်းဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေတဲ့ရုပ်ပန်းနဲ့စိတ်ပန်းဆိုင်ရာထိခိုက်မှုတွေကြောင့်တက်ကြီးပိုင်းတွေကတည်ဆုံးသူပိုများလာတယ်လို့ကုကြည်ပေးနေသူတွေကပြောပါတယ်။စိတ်ကျမ်းမာရေးပညာရှင်တူကတော့ဒီအခြေအနေတွေပေါ်မှာခုလိုသုံးသပ်ပါတယ်။
ကတည်းကဒီမှာတော့ပြလာတယ်ကိုအိမ်ကိုရာနေတော့မောင်းထုတ်ခံရတဲ့ခံစားမှုအဲ့ဒီခံစားမှုတော့ကရရလာတဲ့နောက်ဆက်တွဲတွေကတော့ခံစားနေရတယ်သိမသိနေတာပါလေလူကြီးကြီးပါတယ်ရတယ်လေဒီအိမ်ကနေပြီးရဲ့ဒီရတာပြီးရောတော့ခက်တုတ်ခံစိတ်ကြလူကအဲ့ရောင်လေမနေ့ကလည်းနေလို့မရဘူးအာမဖြစ်ခဏနေ့ကခန္ဓာကိုယ်ရဲ့ဒုက္ခပြီးနေသွားနိုင်တဲ့အရင်မဟုတ်တော့သူတို့ကပို့ပြီးတော့ဒုက္ခတွေဒီများရတယ်ကိုယ်ကြည့်ရတယ်နော်မျိုးရည်တွေမျိုးရည်အခန်းစီးတဲ့နေရာကဟာဒါခဏလေးဒုက္ခမျိုးမျိုးပေါ့ဒီမှာတော့ဟိုအင်္ဂါကပြောက်တယ်နော်သူ့ရဲ့မျိုးတွေတားတွေဘယ်လိုမျိုးကြမလဲဆိုတာဟာဒီတိုင်းဇာတ်ပတ်ကြည့်ကြရင်သူ့တားတဲ့မျိုးမျိုးကောင်းကောင်းလေးထားနေတယ်နော်မျိုးတွေပြည့်တယ်ဒါကမျိုးမျိုးမျိုးတွေနေလာပြည့်တယ်နော်အဲ့လိုမျိုးခါလေးမရဘူးပေါ့အဲ့ဒီတုံးကြီးကကျွန်တော်အဓိကဘယ်လိုခံစားရလဲ
မြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဒလိထုံးတမ်းတွေအောက်မှာအမျိုးသမီးတွေဟာလည်းညှဉ်းပန်းနှိမ့်ဆက်ခံကြရတယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဆန္ဒမသိငင်ကတည်းကအမျိုးသမီးတွေရဲ့ပေါ်ညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေပြီးတော့အခုချိန်မှာဓာတ်ထက်ပိုဖိနှိပ်ခံရတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်ရေးအစည်းအရုံးအတွင်းမှုပွိုင်နွန်းကအခုလိုပြောပါတယ
်။နှစ်ကိုယ်ကလေးကအာနာသိမ့်မှုကမဖြစ်ခဲ့ဘူးဆိုရင်တောင်မှကျမတို့မြန်မာပြည်မှာကမတူညီတဲ့လူမျိုးစုတွေမတူညီတဲ့ရေရဓလေထုံးတမ်းတွေယဉ်ကျေးမှုတွေကြောင့်ကျမတို့အမျိုးသမီးတွေပိုပြီးဖိနှိပ်ခံရတဲ့ဟာကအကြမ်းဖက်မှုခံရတဲ့ဟာအခုဒီအာဏာသိမ်းမှုကြောင့်ကျမတို့ပိုပြီးမှရခင်ကားထက်ကိုလေနှစ်ဆလောက်ကိုတိုးပြီးမှကျမတို့အမျိုးသမီးတွေကကြံခံနေရတဲ့ဟာဖြစ်လာတယ်လို့ဆိုတော့ကျမတို့အမျိုးသမီးတွေရဲ့ဘဝကနိုင်ငံကြီးရဲ့အပြောင်းလဲမှုဖြစ်ပါစေဦးဘာကိစ္စပဲဖြစ်လာပါစေဦးတော့ပထမဆုံးခံလိုက်ရတဲ့ဒီကတော့ကျမတို့အမျိုးသမီးတွေကအငြင်းမ်းခံရတဲ့ဖက်ကဖြစ်နေတယ်ဆိုတော့ဟိုကျမပြောချင်တယ်ပေါ့နော်အော်ရေနောကဘောနော်ဒီအမျိုးသမီးအတန်းဖတ်ခံရမှုတွေမြင်းပန်းနဲ့ဖတ်ခံရမှုခံရတဲ့အမျိုးသမီးတွေအတွက်ကိုကုညီထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများရှိတယ်ကျွန်တော်တို့မှာတိုင်ကြမဲ့နေရာတွေရန်နေရာတွေရှိတယ်အခုကာလကတော့လုံးဝမရှိတော့ဘူးကျွန်တော်တို့စီမလေးဘသူ့ကိုအမေခေါ်ရမယ်ဘသူ့ကိုဖြေခေါ်ရမယ်ဆိုတော့မသိတော့ဘူးဆိုတော့ကျွန်တော်တို့မသိနိုင်တဲ့အမျိုးသမီးတွေအိမ်ထဲမှာဘလောက်ချီတောင်မှအတန်းဖတ်ခံရမှုတွေရှိနေမလဲဆိုတော့ကျွန်တော်တို့တော့မန်းစားကြည့်လို့တော့မရတော့အောင်အများအရန်ရှိနေလိမ့်မယ်လို့ကျွန်တော်တို့ထင်တယ်
နေရာတချို့မှာတော့ဒေသခံတွေနဲ့စစ်ပေးဒုက္ခသည်တွေဟာဒေသအတွင်းလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒဏ်ကိုလည်းခံကြရပါတယ်။ဒါကြောင့်လည်းပဲသူတို့ဒေသအတွင်းမှာဘယ်လက်နက်ကင်အဖွဲ့အစည်းကိုမှလူဦးရေလာမရှိကြပါဘူး။လက်နက်ကင်ချင်းချင်းပစ်ခတ်မှုတွေကြောင့်စစ်ဆောင်စခန်းနဲ့နေထိုင်သူတချို့အသက်သေဆုံးတဲ့အခြေအနေအထိကြုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကလွတ်အောင်စစ်ဆောင်စခန်းနဲ့ကက်လျက်ကကာလိုင်ကြီးရွာမှာနေထိုင်သူတွေဟာသူတို့ရွာမှာဘယ်လက်နက်ကင်အဖွဲ့မှတတ်မဆွဲကြဘူးတောင်းဆိုထားပါတယ်။လနဲ့ကံပြိပခဒံကိုဒုက္ခသည်တွေနဲ့ရွာသားတွေမကြခဏဆူသလိုရင်ဆိုင်နေရတာကြောင့်ပြည်ရင်းပြပအဖွဲ့စည်းတွေအနေနဲ့လည်းအရသားတွေနားမှာစကန်ချကြတာကိုဝိုင်းဝန်းဖိအားပေးကြဖို့ဒုက္ခသည်တွေကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းနိုင်ငံတကာအဖွဲ့အစည်းကရောဒီမြန်မာနိုင်ငံတရားအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်ဝိုင်းဝန်းမျိုးတော့ဖိအားပေးဖို့အတွက်ပေါ့နော်ဒီစိတ်ဆောင်စခန်းတွေကနေထွက်သွားဖို့ရယ်ပြီးတော့ကျွန်တော်စိတ်ဆောင်စခန်းနဲ့ဒီကျေးရွာတွေကနေဒီမိသားတစ်ထောင်အတူပေါ့နော်စခန်းချနေတဲ့ကျွန်တော်ပြောဖို့ရဲ့ဒီတမတော်ဘက်ကိုလည်းကျွန်တော်တို့ပြောချင်တာရှိရဲ့ဒီစိတ်ဆောင်စခန်းတွေဒီကျေးရွာတွေလည်းတနတ်ကြီးတွေပါတယ်မပြည့်ဘူးပေါ့အတွက်ပေါ့နော်အမျိုးတောင်းဆိုချင်တာရှိပါရဲ့ဗ
ျဆန္ဒပေးမှုကိုဥဆောင်ဆက်ညင်ဆန္ဒပြခဲ့တာကြောင့်နှစ်ရှည်ထောင်နဲ့ကြခံနေရတဲ့နေပေတီတီကအခြေခံလူသားတွေလည်းရှိနေပြီးတော့သူတို့ရဲ့နိုင်ငံရေးယုံကြည်ချက်လှူရှားမှုတွေကြောင့်နှင်းပတ်နှိမ့်ဆက်ခံကြရတယ်လို့အလို့သမားရေးလှူရှားသူတွေကပြောပါတယ်မြန်မာနိုင်ငံအထူးသဖြင့်အလို့သမားသမဂ္ဂများဖွဲ့ချုပ်FGWM ရဲ့ဥက္ကဋ္ဌဒုံမိုးစနာမြင့်ကဖိနှိပ်ခံရတဲ့အလုသမားတွေရဲ့အခြေအနေကိုခုလိုပြောပါရယ
်အလုသမားလူတန်းစားအတွက်ဖိနှိပ်ခံမှုတွေကိုလည်းလွတ်မြောက်စေချင်တယ်အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းဖိနှိပ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်လေးအကျဉ်းချခံမှုတွေလည်းရှိနေတယ်ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုသမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရက်တီရေးအတွက်လုပ်ငန်းခွင်တွေဒဲမှာပေါ့နော်ကျွန်တာပုံစံမျိုးလုပ်ကံဆောင်ရနေရတဲ့အခြေခံအလုပ်သမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့စစ်ပေးစာတာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကျလို့ရှိရင်ပြောင်းလဲမှုတွေလုပ်ကံအကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီအလုပ်သမားတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့စိုက်တွန်းပြောကြားခြင်းပါတယ
်ကုလသမဂ္ဂလူခွေဆရာမဟာမကြီးရုပ်ရဲ့2021ခုနှစ်မတ်လတုန်းကထုတ်ပြန်တဲ့အစီအစဉ်ကမှာနိုင်ငံတကာစစ်ဖက်ထိန်းသိမ်းစခန်းတွေမှာနှစ်ရှည်လာများစစ်ကြောမင်းများရဲ့အတွင်းလူညိုရေးတပ်ဖွဲ့တွေကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားနှိမ့်ဆက်မှုပေါင်းစုံအပါဆိုးရတဲ့လူခွေချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုမီဒီယာတွေအားစိုက်မှုကညော့သွားပြီးမဲ့ပြည်တွင်းမှာကတော့နေတိုင်းနှီးပါလူလူတိုက်ပွဲတွေရှိနေပြီးတော့ကြေးရွာမီရှုမှုတွေနဲ့တူအယူဆမတူတဲ့အဖွဲ့အစည်းတွေကြားအပြန်အလှန်တပ်ဖြတ်မှုတွေကနေရာနှံ့ရှိနေတယ်လို့ဒေသခံတွေနဲ့နိုင်ငံလူရှားသူတချို့ကပြောပါတယ်။ဒီလိုမျိုးနိုင်ငံရေးပြပခတွေကြားဒေသခံပြည်သူတွေနှင်းပန်းနှိမ့်ဆက်ခံမှုတွေနေ့စဉ်နဲ့အမျှရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေပြောပြချက်လိုက်ပါတယ်။ဆုံးပါတယ်။
ရန်ကုန်ကပေးပို့ထားတဲ့သတင်းထောက်မဆု
ကိုသားညုံကတင်ပြတော်တော်ပါရှင်တသရှင်များရှင်ဗီအိုအေရဲ့နေ့စဉ်တီဗီသတင်းလောအစီအစဉ်တွေသတင်းပတ်စဉ်တီဗီမဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်မြန်ချက်တွေကိုရမကနိုင်ငံတကာနဲ့ဒေတာတွေကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစေဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်မြန်ချက်တွေကို ဖျူချူပြည်သားနဲ့ဖေ့စ်ဘွတ်တို့ကနေပြီးတော့လဲကြည့်ရှုနာဆင်နိုင်ပါတယ်ရှင်အခုတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍပါမြန်မာဆန်စကွဲပြပတင်ပို့မှုဆက်လက်မြင့်တင်နေပေမဲ့တက်မှတ်ငွေလဲနှုန်းကြောင့်ဒီလပိုင်းတွင်အတွင်းပြန်နှေးသွားမယ်အရေးဆန်စပါးလုပ်ငန်းရှင်အတိုင်းဝန်ကစိုးရင်ကြပါတယ်ပင်လယ်ရေကြောင်းတင်ပို့မှုမှာနောက်ထပ်အမှားအသစ်မရဖို့မသေးချတယ်လို့နေဆက်ကုန်သွယ်ရ ဒီပါကိုဆန်တဲ့စကွဲတင်ပို့မှုဆက်ရှိနေပြီး FOB ရန်ကုန်စင်းနှုံးတွေလည်းမကြပါဘူးဒါပေမဲ့လည်းဒီအပိုင်းရဲ့အတွင်းမှာပဲဆန်စည်းချသွားတယ်လို့ကုန်တယ်ဥပိန်ချိုင်ကပြောပါတယ်ဆန်တဲ့ကိုထောက်ပြရလာကြတယ်မှာမြန်မာနိုင်ငံဆန်စပါးအတင်းချုပ်ကအပတ်စဉ်ဖော်ပြနေတဲ့ပြပပို့ကုန်စင်းနှုံး FOB ရန်ကုန်စည်းနှုံးတွေလည်းမပြောင်းလဲပါဘူး။ဒါပေမဲ့ပြည်တွင်းမှာဆန်စည်းချလာလို့ကုန်တွေကပြောတာပါ။လက်ရှိမှာတော့ပြပကိုပင်လယ်ရေချောင်းနဲ့ဆန်စကွဲတင်ပို့မှုဆက်လက်ရှိနေပြီးပြီးခဲ့တဲ့နှစ်လခွဲတာအတွင်းတန်ချိန်9ဒင်းလောက်ပို့ခဲ့တဲ့အကြောင်းအရင်းကအမှားတွေဖြစ်တယ်လို့လဲဆန်စပါးလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ ဒါပေမဲ့လည်းပို့ကုန်လုပ်ငန်းတွေအကောင်လာချိန်မှာပဲစစ်ကောင်စီကပို့ကုန်ရောင်းငွေနိုင်ငံခြားငွေကိုတတ်မှတ်နှုန်းထားနဲ့မြန်မာကျပ်ငွေပြောင်းဖို့စီကံချမှတ်ခဲ့တာကြောင့်ပင်လယ်ရေချောင်းကနေကောက်ပဲတီးနံပြပတင်ပို့မှုမှာအရင်အမှားလက်ခံထားသူတွေသာဆက်ပြီးတင်ပို့နေတဲ့အနေအထားလို့လဲပြည်ရင်းလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ ဒါပေမဲ့အခုဇူလိုင်လတည်းနေ့ကစလို့နေဆက်ကုန်သွယ်ရေးမှာလဲပို့ကုန်တွေကိုအရင်ကတစ်ဖက်နိုင်ငံငွေချင်းနဲ့တန်ဖိုးတတ်မှတ်ခွင့်ပြုခဲ့ရာကနေအခုတော့အမေရိကန်ဒေါ်လာနဲ့ပြောင်းပြီးတတ်မှတ်တာကြောင့်ဈေးကွက်ထဲမှာဈေးအီးသွားစီတယ်လို့ကုန်တယ်လုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ဒီကမပေါ်ဘူးမှာကြည့်ကြရှာလာတယ်ဘာဖြစ်လာလဲဆိုတော့အခုကကျွန်တော်ဒီဟိုနေဆက်တန်ဖိုးမ
ဒေါ်လာနဲ့ကျန်တဲ့အမေဒါအစားကိုဒေါ်လာနဲ့ကျန်တဲ့အမေဆိုတော့အဲ့ဒီမှာပုံဒေါ်လာက1000ကျပ်အတူတက်မှာသာတော့ရှင်နဲ့ပုံမယ်ပေါ့ရှင်နဲ့ပုံမယ်ဆိုရင်ရတဲ့ငွေရယ်ဒေါ်လာနဲ့ကျန်ပြီးတော့တက်မှာလေဒီတက်မှာလေရတဲ့ငွေရယ်ဆိုလို့ရှိရင်ဒေါ်လာနဲ့တက်မှာတဲ့ငွေကမြဲပါလိမ့်မယ်ဘိုးဘန်ကအမေရိကန်ဒေါ်လာကိုတစ်ထောင်ရှစ်ရာ50ကျပ်နဲ့တက်မှာပေးပို့က
ngwe, thang ba ngwe ru ne, tambo tamha peche nai na chao, boho ban tamha zi nam ho phe, pao zi ne xiao nai ne akwen lan ta ke pa de. Akuro dee chak go peche lai bi, zulai la dee ne ka sa lo, neza po gong tamari le, American dollar ne peche ya ro ma pita chao, boho ban tamha no, da dollar da tau shia ngase cha, tamha no, pita ba bi. အပြင်ပေါက်ဈေးကအမေရိကန်ဒေါ်လာကို2000တရာကျော်လောက်ဖြစ်နေတာလို့လုပ်ငန်းရှင်တိုင်ဝမ်ကပြောပါတယ်။ကောက်ပဲတိနံပြပတင်ပို့တဲ့တခြားနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်တို့လိုနိုင်ငံတွေမှာအမေရိကန်ဒေါ်လာငွေဈေးတက်ပြီးပြည်ရင်းသုံးငွေကဈေးကျတာကြောင့်ပို့ကုန်တွေအတွက်အသာကျဖြစ်ပြီးမြန်မာနိုင်ငံမှာတော့တက်မှတ်ငွေလဲနှုတ်ကြောင့်မြန်မာကျပ်ငွေဈေးမှာလာပြီးပို့ကုန်ပိုင်း Jabade. Siana then be now Shimito Namasotan hanging ye a jet derija, O Azon, Trapiadu, the Danjo Shilab, Ilo Gula, Tamga Gapio so be, Nangan Dreamma, Sana ye cap, yet an identine, Lule, three be Niraba. Gula Tamaga ye, Nema, Luke, when ye sang ya, two gozle, Thomas Andrews ga, Switzerland Nangan, Geneva, my lote, Luke, when ye gouns in Yila Gamma, be gated, Dreamba, drink a coolu, Dimpia, Gavade.
5 million children require urgent humanitarian assistance.
Kling and other to Yibo Sanamu Kuni Luabare. Sanaika Tatana Ponambi, Kling Edi Hara Mapiwa Mune, Pumyumu, Nikwe Mude, a DJ, Dola 90, Sinirago, Junjin Duriga, the DB Tabare.
Are all on the rise. Girls are particularly vulnerable to forced marriage and sexual exploitation.
ညီမနိုင်ငံမှာဆန်စပါးပြပတင်ဖို့မှုတွေကြောင့်ပြည်ရင်းစာတုံမှုမှာဆန်ရှားပတ်မှုကြောင့်ရနိုင်ခြင်းရှိနေပါသလားပြည်ရင်းစံကုန်တဲ့ဥပိန်ကျင်ကတော့ပြပပို့တဲ့ဆန်စကွဲတွေကပြည်ရင်းမှာစားတုံမှုနည်းတယ်လို့ပြောပါတယ်ကျွန်တော်တို့ဒီပြပပို့တဲ့ဒီဟိုဒီပုံကဒီပပို့တဲ့ဆန်ကဒီနေ့မှာစားရင်းနေခြင်းနဲ့စားတယ်ဒီမှာစားတဲ့ဆက်တဲ့နေရာဒီမှာဖတ်ခဲ့တဲ့စကားကိုပဲပြည်ရင်းမ
ထောက်ပြပါတယ
်။ဒါကြီးဘာကြောင့်ပြမလို့ဒီကျွန်တော်တို့ဒီဟိုစားထုတ်ပစ္စည်းကကွိုင်းနဲ့ချင်းလူတို့သကွဲတို့ဒီဗာမေကမင်းမနဲ့ဆိုင်အဲတော်တော်ခေါချင်းလူရတော့မကဘူးတက်သွားတော့အဲ့ဒါကြောင့်စကားကြီးတက်တာဆန်ကြီးရတော့မတက်ဘူး။လာကြည့်တဲ့တော့ဆန်ကြီးရမတက်ဘူးကြည်ရင်းစားစားကြီးရမတက်ဘူးကြည်ရင်းမှာရင်းကြည့်ဘူးဒီကောင်နဲ့ဆိုင်ဆန်တဲ့ကိုတစ်ထောင်ထောင်ငါတော့ကိုရေးကြည့်တယ်။စကားကြီးကတော့ဒီကောင်တက်သွားတယ်မသိဘူးငါတက်တယ်လား။ဒီကောင်နဲ့ဆိုင်စကားပြောင်းမိုးစကားတရားကိုဒီကောင်နဲ့ဆိုင်မသိဘူးငါတက်တယ်။ဆိုတော့ဆန်ကြီးကဒီကောင်နဲ့ဆိုင်ဆန်တဲ့မှာအဲတစ်ထောင်ထောင်ငါရအောင်လုပ်နေတတ်တယ
်။စဘာစီတက်ပြီမလို့လေသမားတွေအတွက်ကတော့တိတ်ပြီးတော့အကျိုးအမြတ်မထွက်နိုင်ပါဘူးတဲ့။ဘာကြောင့်ပါလဲ
။အခုလောင်းလာနေဒီလောင်းနေဆိုတော့သူတို့လည်းဘာမှမထူးပါဘူး။သူတို့ကဒီလိုဆိုသူတို့ဒီဟိုကုအားစုကဈေးကြီးနေတော့လုံလုံမကြီးနိုင်ဘူး။အစားအာမကြီးနိုင်တော့အထမုံနေတယ်။ကျွန်တော်တို့ကဈေးကတော့ကောင်းပါရဲ့အထမုံနေတယ်။ကုအားစုတွေကတော့ဘာမှမထူးတုံးတုံးနေကြတော့ပြန်မကြပါဘူး။
မတင်ထိုင်စီစဉ်ထားတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်။မကြာခင်မှာတော့အနုပညာလောကကသတင်းတူတူတူတော်တွေကိုတင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပါဦးမယ်။လျှာစိုက်ပျိုးရေးဟာလှုပ်သားအင်အားအများအပြားလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။နယ်သာလန်နိုင်ငံမှာလူဝင်အားအစားစိုက်ရုံအင်အားနဲ့အလုပ်တွင်ကျဲစေအောင်တီးနံပတ်မှန်တွေအထွတ်တိုးအောင်ဖန်တီးနေကြတဲ့အကြောင်းမဆုမျက်မှုက blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။ကျိုးလက်ဗမ်းမဲ့စိုက်ပျိုးရေးအပါအဝင်စိုက်ပျိုးရေးနည်းပညာမှာရှေ့ပြေးတဲ့ Netherlands နိုင်ငံမှာလေယာစိုက်ပျိုးရေးအတွက်အထောက်အကူဖြစ်မဲ့နည်းပညာတွေပြသတဲ့ Green Tech ပြပွဲကိုကျွန်လာလေတုံးကပြုလုပ်ခဲ့ပါတယ်။ခေတ်သစ်နည်းပညာတွေကလေယာစိုက်ပျိုးရေးလုပ်ငန်းလုပ်သူတွေအတွက်ဘယ်လိုပံ့ပိုးမှုတွေလုပ်နိုင်မလဲ၊တင်းထန်ပန်းမှန်တွေအထွက်ထိုးအောင်ဘယ်လိုနည်းပညာတွေနဲ့လုပ်နိုင်မလဲဆိုတာပြသခဲ့တဲ့ပြပွဲဖြစ်ပါတယ်။2022ခုနှစ်အတွက် Green Tech ဆုကိုရသွားတာကတော့ Berry ဆိုတဲ့တတိခုဆက်ရုပ်ဖြစ်ပါတယ်။ Germany နိုင်ငံက Organic Farms ဆိုတဲ့ကုမ္ပဏီကတည်ထွင်တဲ့တတိခုဆက်ရုပ်ကတတိအရွယ်အစားအမဲ့အနေအထားနဲ့တတိအရေးအသွေးတွေကိုတညီတည်းဖြစ်အောင်အရင်စစ်ဆေးပြီးတော့မှခုဆွပေးတာဖြစ်ပါတယ်။လူတွေလောက်မြန်မြန်မခူးနိုင်ပေမဲ့လူတွေလိုနားစင်မလိုပဲဆက်ရုပ်ကခုဆွပေးနိုင်တယ်လို့ Organic Farms ကိုပူးတွဲတည်ထောင်တဲ့ Hannah Brown ကပြောပါတယ်။
So this robot can harvest approximately 10 kilos an hour.
ဒီဆက်ရုပ်ကတနားရီကို10ကီလိုလောက်ခူးပေးနိုင်ပါတယ်။လူတွေဆိုရင်တော့တနားရီအတွင်းဒီထပ်ပိုများများခူးပေးနိုင်ပါတယ်။ဒါပေမဲ့ဆက်ရုပ်တွေကတော့24နာရီလုံးအလုပ်လုပ်နိုင်တယ်လို့တပတ်မှလည်း9ရက်လုံးခူးဆွပေးနိုင်ပါတယ်။အဲ့ဒါကိုနှိုင်းရှင်တွက်ချက်ကြည့်လိုက်လို့ရှိရင်လူတွေခူးနိုင်တဲ့ပမာဏလောက်အဲ့ဒီထပ်တောင်နည်းနည်းပိုပြီးဆက်ရုပ်ကတီးနံတွေကိုခူးပေးနိုင်ပါတယ်။
တတိဘလောက်မှတ်နေတယ်လဲဆိုတာကိုဆက်ရုပ်ကအတိအကျမှန်းဆခူးဆွပေးနိုင်တယ်လို့တတိချင်းတွေကိုအလေအလွတ်မရှိတန်းထည့်ပေးနိုင်တဲ့အတွက်တတိတွေခူးပြတာနဲ့ချက်ချင်းတင်ပို့ပေးနိုင်မှာဖြစ်ပါတယ်
Yes, so especially for high quality fruit, this or export, this really gives an advantage.
ရေသေးကောင်းတဲ့သီးနှံတွေ၊တင်ပို့တဲ့သီးနှံတွေအတွက်ဒီဆက်ရုပ်ကိုသုံးတဲ့အားသာချက်ကအရွယ်အစားညီညီပုံတရညီညီလေးတွေခုစုပေးနိုင်ပါတယ်။ဆက်ရုပ်နည်းပညာကြောင့်အသီးတွေကိုလူတွေလက်နဲ့ထိစရာမလိုတဲ့အတွက်အထီးအကိုက်အလေအလွင့်လည်းမဖြစ်ပါဘူး။လူတွေလက်နဲ့ခူးရင်တစ်ခါတစ်ခါအသီးတွေနာသွားတာ၊ထိခိုက်သွားတာမျိုးဖြစ်တတ်ပါတယ်။ဆက်ရုပ်တွေနဲ့ကြတော့အဲ့လိုမျိုးမဖြစ်တဲ့အတွက်အရေးအသွေးပိုစိတ်ချရပါတယ်
။ Berry တိတ်ခူးဆက်ရုပ်တစ်ခုရဲ့ဈေးကယူရို3သိန်းတန်ဖိုးရှိတာကြောင့်ဈေးတော့တိတ်မသေးလာပါဘူး။ဒါပေမဲ့ဒီဆက်ရုပ်ကိုဝယ်ယူရင်းနှီးမြှုပ်နှံတဲ့ခြံဆိုင်သူတွေအနေနဲ့သုံးနှစ်အတွင်းမှာအရင်အမိပြန်ရမှာဖြစ်တယ်လို့ Organic Farms Company ကပြောပါတယ်။ပန်းအိုးတွေနဲ့စိုက်ပျိုးရေးလုပ်သူတွေအနေနဲ့အပင်တွေကိုတနေရာကနေတနေရာပြောင်းရွှေ့သင့်မယ်ဆိုရင်အပင်များရင်များသလိုလူအင်အားလိုနိုင်ပါတယ်။ဒါကြောင့်အပင်တွေရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်ကိုလည်း Netherlands နိုင်ငံက Createx ဆိုတဲ့ company ကတည်ထွင်ထားပါတယ်
။ The benefit of robotic tray filling is that you can have multiple trays, multiple pots.
ဆက်ရုပ်သုံးပြီးအပင်တွေကိုရွှေ့ပြောင်းလုပ်တဲ့အကျိုးကဆက်ရုပ်တစ်ခုထဲနဲ့အပင်တွေအများကြီးဘန်းတွေအများကြီးကိုရွှေ့ပြောင်းလို့ရပါတယ်။
Netherlands နိုင်ငံအပါအဝင်လျှာစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံတွေမှာအပင်တွေကိုအလျားလိုက်စိုက်ပျိုးတာထက်အဆင့်တွေဆင့်ထားတဲ့ဆင့်တွေပေါ်မှာစိုက်ပျိုးတဲ့ vertical farming နည်းနဲ့စိုက်ပျိုးနေကြပါတယ်။နေရာကုန်တက်တာတဲ့ဒီစိုက်ပျိုးနည်းအတွက်အခုလိုအပင်တွေကိုရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်တွေကတိတ်အသုံးဝင်တယ်လို့တီထွင်သူတွေကပြောပါတယ်။
We use our experience from indoor growing to now also go vertical.
ဘောလုံးလေးလုံးစိုက်ပျိုးရေးကနေဒေါင်လိုက်စိုက်ပျိုးရေးအထိကျွန်တော်တို့ဆက်ရုပ်တွေနဲ့စမ်းသပ်စိုက်ပျိုးပါတယ်။ဒေါင်လိုက်ဆက်ပြိုနီကအခုတစ်ကိုခေစားတဲ့ဆက်ပြိုနီဖြစ်ပါတယ
်အခုလိုအပင်တွေကိုမိုးလုံလေလုံနေရာမှာအဆင့်တွေနဲ့ဆက်ပြိုတဲ့အခါမှာအရေးအကြီးဆုံးကအလင်းရောင်ဖြစ်ပါတယ်အပင်တွေရှင်တန်ဖို့အသီးတွေအပွင့်တွေပွင့်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့လင်းရောင်ချီကိုလည်း Signify ဆိုတဲ့ company ကတည်ထွင်ထားပါတယ်တစ်ဆေးချခြင်းအပင်ပြိုးခြင်းပန်းပွင့်ခြင်းရိတ်သိမ်းခြင်းအဆင့်ဆင့်မှာလိုအပ်တဲ့မီးရောင်နဲ့ပမာဏအနည်းအများကိုအသေးချာတွက်ချက်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်စာပြောသူအနေနဲ့လိုအပ်တဲ့အလင်းရောင်ကိုဆက်မှအချိန်စရာတတ်မှတ်ပြီးပေးထားလို့ရကြမှာပါ
For vertical farming it's of course important to have the right lights to have good light intensity
ဒါမှစာပြောတဲ့အခါလင်းရောင်ကတိတ်အရေးကြီးပါတယ်ပင်တွေအတွက်လိုအပ်တဲ့အလင်းရောင်ပမာဏကောင်းကောင်းရဖို့အရေးကြီးပါတယ်ဘယ်လိုပင်မျိုးကဘယ်လိုအလင်းရောင်မျိုးတကယ်ကြိုက်တယ်လဲဆိုတာကိုကျွန်တော်တို့လေ့လာဖန်တီးထားတာဖြစ်ပါတယ်အန်ဒိုဗန်ကကျွန်တော်တို့စမ်းသပ်စာပြောချမ်းမှာလေ့လာတွေ့ရသလောက်အနီရောင်အပြာရောင်နဲ့အနီနဲ့အနီအောက်ရောင်ကြီးကြားမှာရှိတဲ့ဖာရတ်အနီရောင်ကိုရကြတဲ့အပင်တိုင်းတိတ်ကိုအထွက်တိုးတာတွေ့ရပါတယ်။အဲ့ဒီအလင်းရောင်တွေပေးထားရင်တစ်တူရမ်းမီတာပဲစိုက်ပျိုးရင်တော့မှအပင်တွေအစွမ်းကုန်ရှင်သန်အထွက်တိုးကြပါတယ
်။တစ်တီးစိုက်ပျိုးရေးလုပ်ငန်း၊ပန်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အချိန်ကုန်တက်တာစေသလိုလူအင်အားအများကြီးမလိုအောင်လို့ဤပညာသုံးပြီးအခုလိုတည်ထွင်မှုတွေလုပ်နေကြတာဖြစ်ပါတယ်။နောက်ပိုင်းခေတ်စားလာတဲ့ Vertical Farming နည်းနဲ့စိုက်ပျိုးရေးအတွက်အခုလိုဆက်တွေသုံးခြင်းအပြင်တီးနှံအထွက်တိုးပြီးတော့အပင်တွေရဲ့တီးနှံပွင့်နိုင်စွမ်းကိုအစွမ်းကုန်အားဖြင့်ပေးနိုင်တယ်လို့ဒီထွင်သူတွေကပြောနေကြပါတယ်ရှင်ကျွန်မစဉ်းမြတ်မှပ
ါမဆူမြတ်မွန်တင်ဆက်ထားတဲ့ဘလော့ဂါတွေပြောတဲ့အစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင်။ကျွန်တော် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ကို email ကနေစာရေးသားနိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။အနုပညာလောကကထူးခြားတဲ့သတင်းတော်တွေကိုမအေးတနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဘာကြောင့် American Pop အဆိုတော် Taylor Swift သူ့ရဲ့ချစ်သူဗြိတိရှားရုပ်ရှင်မင်းသား Joe Alwyn နဲ့ဆက်ဆက်လိုက်ပြီလို့ The Sun သတင်းဆောင်ကဇွန်လ30ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်။အသက်32နှစ်အရွယ် Taylor Swift ကမင်းသား Alwyn နဲ့တွဲနေရကတော့နှစ်နဲ့ချီရှိပါပြီ။ Taylor Swift နဲ့ဂျိုးတို့အရင်အဆင်ပြေကြပါရဲ့။သူတို့ပေါင်းရတင်ရတာပြောရွှင်ပါရဲ့။အရင်နဲ့ချစ်ကြရင်လို့မင်းသား Alwyn နဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ တဆန်းသတင်းစာကဖော်ပြပါတယ်တကယ်တော့သူတို့စိတ်ဆက်ထားလနည်းနည်းကြာပါပြီတဲ့သူတို့နဲ့အရင်းနှီးဆုံးအတိုင်းဝိုင်းတစ်ခုပဲသိပါတယ်ဘသူမှပြန်မပြောရဘူးလို့လည်းဂရုပေးထားကြတာဖြစ်တယ်လို့လည်းပြောပါတယ်မင်းသားဂျိုအယ်ဝင်ကကလောင်နာမည်ဝီလျံဘာဝါရီဆိုတဲ့နာမည်နဲ့လေထေလန်ဆွေဖြစ်2020ကထွက်တဲ့ Evermore တေးတပြားမှာဒေးတရှင်တွေပူရဲပြီးတော့ဆက်ဆိုသူဖြစ်ပါတယ်သူတို့နှစ်ယောက်ကြိုင်းနေကြတယ်ဆိုတာသိကြပေမဲ့လေသူတို့နှစ်ဦးအမှုပညာခန်းသားတွေမှာဘယ်တော့မှတွဲသွားတွဲလာမရှိပါဘူးထေလန်ဆွေမှာစစ်ရက်လက်ဆိုရှိပါတယ်ဘယ်တော့မှအပြင်မှာထုံမွေပါအောင်နောက်ပြီးတော့သူနဲ့အတူတူအလုပ်လုပ်တဲ့သူတွေတော့မှအကုန်သူစိတ်စားထားတဲ့တင်မတိပါဘူးလို့သစန်းတင်းဆောင်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ manager ကို writer သတင်းဌာနကအတူပြုကိုဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူးရှင်ဘရစ်တန်နိုင်ငံလန်ဒန်မြို့တော်မှာ250မြောက် Pride ပွဲတော်ကျင်းပတော့မြို့တော်ရဲ့မြို့လယ်လမ်းမကြီးတွေပေါ်မှာစိတ်ရောက်ဆုံးအစုံလင်ခြေတာထားလို့ဖြစ်ခဲ့ပါတယ်ဇူလိုင်လ2ရက်နေ့ကကျင်းပခဲ့တဲ့ LGBTQ+ ဖိနှုတ်စစ်သူပွဲတော်မှာတက်တန်ရောက်ဆုံးအလံတွေနောက်ပြီးတော့လက်လက်ချာကျဲသားမှုတွေပြုပြည့်လက်တဲ့ sequence တွေနဲ့ဝင်ရောက်ဆင်နွှဲကြတဲ့သူတွေရောလမ်းမမှာလာရောက်ပြီးကြည့်ရှုအားပေးတဲ့သူတွေရောရောင်းဆောင်မြင်ကွေးကျဲပိတ်ကားလာဖြစ်နေကြတာပါဘဝမှာကြုံတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပိုးကြောင့်တနစ်ချာရန်နာထားရတဲ့ဒီပွဲတော်ဟာလန်ဒန်မြို့တော်မှာပထမဦးဆုံးအကြိမ်ဖြစ်နေ1982ခုနှစ်မှာစတင်ကျင်းပခဲ့တာပါပထမအဆုံး Pride ပွဲတော်မှာခြေတဲခဲ့ကြတဲ့လမ်းကြောင်းဖြစ်တဲ့ High Park ဘန်ဂျန်ကြီးရဲ့အပြင်ဘက်ကစပြီးတော့ Westminster လွှတ်တော်ဘက်စီကိုသွားခဲ့ကြပါတယ်။နောက်ပြီးအဲဒီကြားမှာတော့ Trouble Girl ရင်းမြစ်မှာဂီတဖြော်ပြပွဲလည်းရှိပါတယ်။အဲဒီနေ့ကပွဲတော်မှာ LGBTQ+ အသင်းဖွဲ့ပေါင်း600ကျော်ပါဝင်ခဲ့ပြီးတော့1982ခုနှစ်ဆန္ဒပြပွဲမှာဦးဆောင်တဲ့ Gay Liberation Front လိင်တို့ချစ်သူလွတ်မြောက်မှုတပ်ဦးအဖွဲ့ဝင်တွေဦးဆောင်ခဲ့ပါတယ်။ပရာဟိတအဖွဲ့တွေကအစတက်ကူတို့အလဲအရေးပေါ်ကဲတင်ရေးအဖွဲ့အစည်းတွေအစုံအဖွဲ့အစည်းမျိုးစုံကသူတွေကိုစားပြုပါဝင်ဖြစ်ကြပါလိမ့်ရှင် Took my crew to Japan party like Kardashian Took my bestie to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that ဒီတက်တော်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မိုင်းသနာကျော်တင်ဆက်ထားတဲ့တသက်ရောင်သတင်းလွှာကိုကြားခဲ့ရတာပါရှင်။သတင်းရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြားနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငိထက်ကပြောပြပေးပါမယ်။
ယူကရိန်းတပ်ဖွဲ့တွေဟာသူတို့နောက်ဆုံးအခိုင်အမာတက်ဆွဲခဲ့တဲ့လန်ဆန့်မြို့ကနေဆုတ်ခွာသွားချိန်မှာပဲသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ပြည်နယ်မှာရုရှားတို့အနိုင်ရချောင်းတင်းနယ်လာနေမှာချိန်ညာလိုက်ပါတယ်ရုရှားတပ်ဖွဲ့တွေကလည်းနေချင်းကန်နေတဲ့ဒွန်းတက်စ်ပြည်နယ်ကိုတိုက်ခိုက်ဖို့ချက်ချင်းပဲဥတီလှုပ်ဆောင်လာပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဦးဆောင်တဲ့အစိုးရကိုဖျောက်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းပိုက်ရေးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ငါးလပိုင်းနဲ့ကိုရောက်လာပြီးဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားသမ္မတပူတင်ဘက်ကထိန်းချုပ်နိုင်ရေးကြိုးစားနေတဲ့စစ်မှုထွန်းကားရာဒွန်ဘတ်စ်ဒေတာတွေမှာအဲ့ဒီဒေတာလည်းပါဝင်နေတာဖြစ်ပါတယ်ရှင်။ဒီလနောက်မိုင်းကနေဒါနိုင်ငံကိုအလဲပတ်သွားဖို့ရှိနေတဲ့ပိုယဟမင်းကြီးဖရန်စစ်ကအဲ့ဒီခီးစဉ်ပြီးရုရှားနဲ့ယူကရိန်းနိုင်ငံကိုအ мян ဆုံးတွားရောက်နိုင်ဖို့မျှော်လင့်တယ်လို့စနေနေ့မှာပြောပါတယ်။ငင်းချမ်းရေးဆောင်ချင်းနိုင်ဖို့မော်စကိုနဲ့ကီကိုသွားဖို့ဆန္ဒရှိနေတာပါလို့လဲ Writers သတင်းဌာနနဲ့မိနစ်60ကြာတီးတံတွေးဆုံမေးမြန်းခန်းမှာပိုယဟမင်းကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ဆူရန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာတိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအချက်အလက်ကိုဖြေရှင်းရေးစစ်ဆန်ညှိနှိုင်းမှုတွေမှာအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်ဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးမှုတွေကနေစစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဆီယနာတိမ့်ပြီးတဲ့နောက်အဲ့ဒီကောင်စီကနိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ်။
American Pirao Sumaro, Digini Chayote, Sulanla, Liani, Alaiha Soye, American Yamula, Colony Pines, Satonkuka, British Sha, Ochamugo, Son Lope, American Pirazu, Poisite, Jan Sompiate, Chagerago, Attain Mapu, Chimpara, Chipare, the town Konya Konese, Chakune, Sulanla, Nayanima, Colony Neriga, Gozeleriga, Lula Yet, Mequa Sompia Ketara Pipi, Nang Naye Jama, Mequa Mugo, Shinin Tare, Saran Pite, Lula Ye, Jinya Sarangu,
ဒီပြုခဲ့ကြတာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရသတင်းတွေကိုတော့မှတင်ပြထားကြခြင်းညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအတမ်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mogne, Jonathan Walker တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖြန်6နာရီခုနှစ်နာရီဒီစီဇန်တွေကိုလိုင်းတော်မီတာ30လေးဆယ်လေးဆယ်ရှင်းငါးဇင်နဲ့လိုင်း This program has come to you from the Voice of America, Washington.